ရခိုင်ပြည်နယ်မြောက်ပိုင်းဒီဘူးတီတောင်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုသိမ်းပိုက်လိုက်နိုင်ပြီလို့အရခိုင်တပ်တော် AA ကဒီကနေ့ပဲထုတ်ပြန်ပါတယ်။ဘူးတီတောင်မြို့နယ်ကစစ်ကောင်စီတပ်စခန်းတွေအများဆုံးတည်ရှိတဲ့နေရာတစ်ခုဖြစ်ပါတယ်။ဒီဘူးတီတောင်မှာဗျူဟာဌာနချုပ်အပါအဝင်ဗျူဟာလက်ဟောက်ခံတပ်ရင်းတွေအမြောက်တပ်ထောက်ပို့တပ်ရင်းနဲ့ဒေသကုကဲမှုစစ်ဌာနချုပ်ဒါစကစစ်တွေလက်အောက်ခံဘူးတီတောင်အခြေဆိုင်တပ်ရင်းတချို့အပါအဝင်တပ်စခန်းတွေကိုအားလုံးကိုသိမ်းပိုက်ခဲ့တာဖြစ်တယ်လို့ AA အဖွဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုသိမ်းပိုက်လိုက်တဲ့ဒီစစ်ကောင်စီတပ်စခန်းတွေကနေထွက်ပြေးသွားကြတဲ့လက်ကျန်တပ်ဖွဲ့ဝင်တွေကို AA ကလိုက်လံရှင်းလင်းနေတဲ့အတွက်ဘူးတီတောင်မြို့ပတ်ဝန်းကျင်မှာတိုက်ပွဲတွေကတော့ဆက်ရှိနေတယ်လို့လည်းထုတ်ပြန်ချက်ကဖော်ပြပါတယ်။အမ်းမြို့နယ်၊တန်တွဲမြို့နယ်နဲ့မောင်တော်မြို့နယ်တွေမှာလည်းစစ်ကောင်စီတပ်စခန်းတွေကို AA ကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲတွေနေ့စဉ်ဒီပါရှိနေပါတယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA အကြားပြီးခဲ့တဲ့ဒီ2023ခုနှစ်နိုဝင်ဘာ13ရက်နေ့ကတည်းကတကြော့ပြန်တိုက်ပွဲတွေစဖြစ်နေတာပါ။ဒီ6လအတွင်းရခိုင်ပြည်နယ်အတွင်းကမြို့နယ်18မြို့နယ်ရှိတဲ့အထက်မြို့နယ်9မြို့နယ်အပြင်ချင်းပြည်နယ်ပလောဝမြို့နယ်ကိုလည်း AA ကသိမ်းပိုက်ထားပါတယ်။စစ်တွေမောင်တော်နဲ့အမ်းမြို့နယ်အပါအဝင်ကျန်မြို့နယ်တွေကိုပါသိမ်းနိုင်ဖို့ AA ကထိုးစစ်ဆင်နေတာကြောင့်နေရာတော်များများမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီဘူးတီတောင်မြို့နယ်တွေကစစ်တပ်စခန်းတွေ AA သိမ်းပိတ်လိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးရှင်။